စစ်တပ်ကနေနေမြင့်ရှင်းလင်းမှုတွေလုပ်နေတဲ့တပည့်ရင်မြို့နယ်ထဲမှာအရသာပြည်သူ၃ဦးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်2ဦးစုစုပေါင်း4ဦးရရက်ဆက်ဆက်အသက်ဖြတ်ခံရပြီးတော့ဖမ်းဆီးခံထားရတဲ့သူတွေရှိနေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ကျေးရွာ6ရွာထပ်မင်းကထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးတော့အရသာတွေတပ်ဖြတ်ခံရတဲ့အတွက်တော်တော်လေးကိုစိုးရိမ်ထိတ်လန့်နေကြပါတယ်။တပည့်ရင်မြို့နယ်ထဲမှာအရသာတွေတပ်ဖြတ်ခံရတဲ့စစ်တပ်နဲ့မြင့်ရှင်းလင်းနေတဲ့အခြေအနေတွေကိုကိုခေမောင်စိုးမင်းပြောပြပေးပါမယ်။
ရေဦးမြို့ကနေထွက်လာတဲ့စစ်တပ်ဟာတပင်းမြို့နယ်ထဲမှာနယ်မြေရှင်းလင်းနေတာဒီကနေ့ဇန်နဝါရီလ19ရက်နေ့ဆိုရင်4ရက်ရှိနေပြီဖြစ်ပါတယ်ဇန်နဝါရီလ18ရက်နေ့ကတော့တပင်းမြို့နယ်6မိုင်กว่าဝေးတဲ့မြို့အရှိတ်ဘက်ချမ်းကလက်ရက်ကုန်းကျေးရွာမှာအထိုင်ချတပ်ဆွဲခဲ့ပါတယ်အဲ့ဒီနောက်မိုင်ဝက်လောက်သာဝေးတဲ့မဲအိုးရွာကအရသာ3ဦးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်2ဦးကိုမဲအိုးရွာကနေလက်ရက်ကုန်းကျေးရွာထဲကိုဖမ်းဆီးခေါ်ဆောင်သွားပြီးရရဆက်ဆက်တက်ဖြတ်သွားတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်မြို့သားတုံးပါဘောနော့အပြင်ပေါ်ဒီတွေ့တာမိချိုကံတခုပေါ့မဲအိုးရွာသားမှာရက်ွက်တခုတွေရပြန်ဒီခန်းစီထားတဲ့ပြည်သူတွေရှေ့မှာကိုရိုက်တာပေါ့ရိုက်မှာရိုက်ပြီးခေါ်လာပေါ့ရွာတွေကနေလက်ရကုံရွာဒီလက်ရကုံရွာတော့အဲ့လိုတယောက်ကိုမိချိုထားကိုမြို့သမီးလောင်းတလောင်းကိုပြန်လာရတော့ကောင်းဖြတ်ချီဖြတ်နဲ့တစားစီကိုဖြစ်နေရပေါ့ပေါ်ဒီရတာရွာသားတွေလူ50-60ရှေ့မှာပဲသူတို့ကိုအဲ့ဒါကျိုးတုံရိုက်နဲ့ပြီးဒူထောက်ခံပြီးတော့အဲ့လိုရှိခေါ်သွားပေါ့လက်ရကုံရွာဘက်ကိုခေါ်သွားပေါ့ရွာသားတွေကတော့ရွာထဲမှာပဲငေါတို့ထိုင်နေဆိုပြီးတော့ပြစ်ထားခဲ့တယ
်။တပ်ဖြတ်ခံရသူတွေဟာအသက်40ကနေ60အရွယ်ရှိအမျိုးသား3ဦးနဲ့အသက်30ကျော်အရွယ်ရှိတဲ့အမျိုးသမီး2ဦးတို့ဖြစ်ပါတယ်။တပ်ဖြတ်ခံရသူတွေရဲ့ခြေလက်နဲ့ဥကောင်းတွေကိုလက်ရကုံကျေးရွာရဲ့နေရာ3ခုမှာတွေ့ရှိခဲ့ရပြီးအမျိုးသမီးကိုတော့နေအိမ်ထဲမှာမီးရှို့တပ်ဖြတ်ထားတယ်လို့ပြောပါတယ်။တပ်ဖြတ်ခံရသူတွေစီမှာဆက်သွယ်ရေးစကားပြောဆက်တွေတွေ့ရှိတဲ့အတွက်ကာကွယ်ရေးတပ်ဖွဲ့ဝင်တွေလို့ဆွဆွဲကစစ်တပ်ဘက်ကတပ်ဖြတ်ခဲ့တာလို့ဒေသခံတွေကပြောပြီးအဲ့ဒီစကားပြောဆက်တွေဟာတယ်လီဖုန်းလိုင်းမမိလို့အသုံးပြုရတဲ့အရက်ဖက်သုံးစကားပြောဆက်တွေသာဖြစ်တယ်လို့ဆိုပါတယ်မင်းအစောပိုင်းမြူတွေကြပြီးမြင်ကွင်းမသေးခွဲချိန်မှာစစ်တပ်ကရုတ်တရက်မဲအိုးကျေးရွာတဲကိုဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးတပ်ဖြတ်ခံရသူ၄ဦးအပြင်အရသာ9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။အဲ့ဒီလိုဖမ်းဆီးခေါ်ဆောင်ခံရသူတွေအခုချိန်ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။ဒီလိုတပ်ဖြတ်ဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်တပ်ကနယ်မြေရှင်းလင်းနေတဲ့အတွက်ဒေသခံ9000နီးပါးဟာဘေးလွရာတိမ်းရှောင်နေရပြီးအခုလိုရရဆက်ဆက်တပ်ဖြတ်ခံရတဲ့အတွက်ဒေသခံတွေဟာစိုးရိမ်နေတာကြောင့်နေရမပြန်နိုင်ဖြစ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကပြောပြပါတယ
်။မဲဦးလျက်ကုံကြီးရွာတို့တဝိုက်ကားကြီးတွေတင်းရှောင်နေရတယ်ဗျဟုတ်။လူကြီးကတော့9000ကျော်လောက်ရှိနေကြဟုတ်။ကြောက်တာပေါ့ဗျာဒီလူမျိုးကြီးရဲ့ဆရာကြီးလို့တော့ဆိုတော့ချိန်မထားတော့ကြောက်သွားလို့ပြီးတော့ဘာမှမဆိုင်တဲ့ပြည်သူတွေလည်းတက်။အဲ့တော့နေရပြန်ဝေးရတော့ဆုတ်ကြတာပေါ့နော်။ပြန်လဲလာတော့လောက်သွားမှလားလူမျိုးကြီးဖြစ်လာမှလားဆိုတော့အဲ့လိုမျိုးတော့ဒီလူကတော့အရင်စိုးရိမ်နေကြတယ်အားပေးကြတာပေါ့ဟုတ်။
လေရကုံကျေးရွာကိုပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ16ရက်နေ့ကလည်းစစ်တပ်ကဝေဟင်းငါဟောမြေပြင်ကပါဝင်ရောက်စီးနှင်းပစ်ခတ်ခဲ့တဲ့အတွေ့စာတင်ကျောင်းထဲမှာစာတင်ကြားနေတဲ့ကလေးငယ်6ဦးအပါအဝင်12ဦးသေဆုံးခဲ့ပါသေးတယ်။အဲ့ဒီလိုပစ်ခတ်မှုဟာအကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့အတွေ့ဝင်ရောက်စီးနှင်းခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးဒေသခံကျေးရွာသားတွေကတော့ပစ်ခတ်တဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေမရှိဘဲအရက်သားတွေနဲ့ကလေးငယ်တွေသာရှိတယ်လို့ပြောပါတယ်ခင်ဗျာ။